မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးဟန်တာမြင့်ကိုဒီကနေ့ဇန်နဝါရီလ29ရက်နေ့မှာအင်းစင်အကျင်းထောင်ကနေသူ့ရဲ့နေအိမ်ကိုပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ဦးဟန်တာမြင့်ရဲ့ရှင်းလင်းကပြောပါတယ်။ဦးဟန်တာမြင့်ကိုအများပြည်သူတင်ငင်အေးချမ်းမှုပြက်ပြအောင်လှုပ်ဆောင်မှု905ခခွေးနဲ့စစ်ကောင်စီကထောင်ဒဏ်နှစ်ချထားခဲ့တာပါ။အခုဘာကြောင့်ပြန်လွတ်ပေးတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့သူ့ရှင်းလင်းက VOA ကိုအခုလိုပြောပါတယ်။
ဒီကြရတော့ဟုတ်တယ်ကျွန်တော်ဒီစီးတော့မသိရဘူး plan on နေတော့အော်ဒါကျွန်တော်တို့ကဒီမှာဒီအတိုင်းမှာသူ့ပြေးထားတယ်ဒီကန်တက်ဖို့ရှိတာဘူးအဲ့ဥရနာမကြည့်တော့ဒီကန်တက်ဖို့ရှိတယ်ဒါအားလုံးတော့ဒါဝတ်ဆက်တာဆက်တာဝတ်ဆက
်အနာသိန်းစစ်တပ်နဲ့မပူပေါင်းမှု2021ခုနှစ်ဖေဖော်ဝါရီလ9ရက်နဲ့13ရက်နေ့တွေမှာ NLD ပါတီကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ဆောင်ဟာတန်းပြည်မငြိမ်မသက်ဖြစ်စေရန်စီယုံလုံးဆောင်မှုမြောက်တယ်လို့ဆိုပြီးဥဟာတာမြင့်နဲ့2020ရွက်ောက်ပွဲဗဟိုအောင်နိုင်ရေးအဖွဲ့ရဲ့ဗန္ဒာရေးမှူးဦးသိန်းဦးတို့ကိုပုံမှန်905ခွေးနဲ့အတူတရားစွဲခဲ့ပြီးတဲ့နောက်2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းမှာထောင်နှစ်စီချမှတ်ခံခဲ့ရပါတယ်။နှစ်ဦးစလုံးဟာစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကလေးကဖမ်းဆီးခံခဲ့ကြရတာပါဥက္ကဋ္ဌမြင့်လိုပဲဒီကနေ့အင်းစိန်ထောင်ကနေလူ9ဦးတည်းမနဲ့ပြန်လွတ်ပေးတယ်လို့စုံစမ်းသိရှိရပေမဲ့ဘသူတွေပြန်လွတ်တယ်လဲအတိအကျသိရဖို့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ